ကရင်ယူဌာနချုပ်ရှိရာကရင်အမျိုးသားအစည်းအရုံးတက်မှတ်9ထင်းချွတ်ရနယ်မြေဖယံခရိုင်တဲကိုဖေဖော်ဝါရီ18ရက်နေ့မှာစစ်ကောင်စီဘက်ကလေးရင်၄ချိန်လောက်လာရောက်ပြန်တန်းခဲ့တာကြောင့်စီရေးအရာပြင်းထန်မှုတွေရှိလာနိုင်တဲ့ဆိုပြီးဒေသခံတွေကစိုးရိမ်နေကြသလိုနေမှာမနေရတော့ဘဲတိမ်းရှောင်ထွက်ပြေးနေကြတာတွေရှိပါတယ်။တောတောင်တွေထဲမှာပုန်းခိုနေကြသလိုတချို့ကတော့ထိုင်းနိုင်ငံဘက်ချမ်းအထိထွက်ပြေးကြပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်မတ်အေးမာကပြောပြမှာပါ။
ကရင်မျိုးသားစီယုံဌာနချုပ်ရှိရာတပ်မခွနဲ့ထိန်းချုပ်ရာနယ်မြေဖအံခရိုင်ထဲမှာတော့ဖေဖော်ဝါရီလ18ရက်နေ့မှာစစ်ကောင်စီဘက်ကလေရင်တွေလာရောက်ပြန်ဝဲတာကတော့မနေ့ပိုင်းမှာ2ချိန်နေ့လယ်ပိုင်းမှာ2ချိန်ပြန်ဝဲမှုတွေလုပ်ခဲ့ပါတယ်။ KNU တပ်မ9နဲ့တပ်မ6နယ်မြေတွေကိုလေကြောင်းကနေတလှတဲ့နဲ့အချိန်58ချိန်လောက်ဘုံကျဲတာတွေရှိခဲ့ပေမဲ့တပ်မခွနဲ့ဘက်ကတော့စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်တာတွေမရှိခဲ့ပါဘူး။အခုခါမှာတော့ဌာနချုပ်ရှိရာနေရာကိုလေရင်နဲ့လေးချိန်လောက်လာတာကြောင့်လေကြောင်းတိုက်ခိုက်ဖို့ပြင်ဆင်တဲ့အနေနဲ့စီးရီးတင်းမာမှုတွေရှိနိုင်တယ်ဆိုပြီးအဲ့ဒီနယ်မြေတွေကတက်ကြွလှုပ်ရှားသူတို့ကအခုလိုပြောပြပါတယ
်ဒီကူတော့ကျွန်တော်ကဘုံကြီးနေရာနဲ့ဘုံကြီးလွားနေရာတယ်တောင်တိုင်းနေရာတယ်အလုံးဒီရင်ကတော့လုံအောင်သူတို့ဟိုနေရာပြပွင့်လာရှိပြီးတော့ပြန်လှည့်သွားတဲ့ဒီညာဘက်ကပြစ်မဲ့နေတာရှိတယ်မှာ
ဒီအတွက်ဒေသခံတွေဟာနေအိမ်ကြီးမှာမနေရတော့ပဲတောင်ရင်မြစ်ကိုဖြတ်ပြီးထိုင်းဘက်ကန်ထီထွက်ပြေးနေရတာပုံရှောင်နေရတာတွေရှိတယ်လို့လည်းဒေသခံတဦးကပြောပါတယ်
။ဆောမင်းကတော့နှခေါက်ထလာပါ။ဟုတ်။ညပိုင်းတော့ထပ်နာတယ်။ဟောအခုကတကယ်များတော့မစလီဖြစ်ကြည့်ကြရင်ဆိုတော့ဒီလိုတော့ပဲကျနေတော့
။အဲ့ဒီဒေသကကျေးရွာလူကြီးတွေကတော့ဒေသခံပြည်သူတွေကိုတိတ်ဆောင်ကြဖို့နှိုးဆော်မှုတွေလုပ်ခဲ့ပြီးဒေသခံတွေကလည်းအထုပ်အပိုးတွေတည်ဆောင်ပြီးတော်တောင်တွေတဲ့လှိုင်းကူတွေတဲ့တိမ်းချောင်ရုံသားမကတောင်ရင်မြစ်ကိုဖြတ်ပြီးထိုင်းဘက်ကန်းထိထွက်ပြေးနေကြရပါတယ်။ဒီနေ့ထဲမှာပဲလေရင်က၄ချိန်လောက်လာရောက်ပြန်တန်းခဲ့တာကြောင့်စိုးရိမ်မှုတွေဖြစ်နေပြီးအသက်ကြီးသူတွေအမျိုးသမီးတွေကလေးငယ်တွေကတော့နေ့လယ်ပိုင်းကစပြီးရှောင်တိမ်းနေရတယ်လို့လည်းဒေသခံတွေကပြောပါတယ်။ကရင်ပြည်နယ်ထဲမှာတော့စစ်ဘေးရှောင်တဲ့လူဦးရေ၃သိန်းလောက်ရှိတယ်ဆိုပြီး KNU ဘက်ကသတင်းထုတ်ပြန်မှုတွေရှိပါတယ်။အခုဆိုရင်စစ်ကောင်စီဘက်ကတမဟာအသီးသီးမှာလေကြောင်းတိုက်ခိုက်တာတွေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်စစ်ဘေးရှောင်သူတွေဟာအခုချိန်ထိလည်းနေရမပြောင်းနိုင်ကြသေးပါဘူးရှင်။